ငွေကြေးလိမ်လည်တဲ့ဂိုင်းနေစီကကင်တင်ခဲ့တဲ့သူတွေကိုဘယ်သူကအမှန်တကယ်လူကုန်ကူးခံရတယ်ဆိုတာကိုထုတ်ဖော်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့ထိုင်းတော်ဝင်ရဲတပ်ဖွဲ့ RTP ကဘန်ကောက်မြို့တော်မှာရှိတဲ့နိုင်ငံတကာတန်ယုံတွေကိုဖိတ်ကြားခဲ့တဲ့အကြောင်းဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြထားပါတယ်။မြန်မာလောနဲ့ကမ္ဘောဒီးယားနိုင်ငံကကယ်တင်ခဲ့တဲ့အနည်းဆုံးလူ260လောက်ထိုင်းရဲတပ်ဖွဲ့မှချုပ်နှောင်ထားပြီးသူတို့နဲ့ပတ်သက်တဲ့အချက်အလက်တွေပေးပို့ဖို့တန်ယုံတွေကိုထိုင်းရဲတပ်ဖွဲ့ကတောင်းဆိုထားပါတယ်။ကယ်တင်ခံရသူအားလုံးကလူကုန်ကူးခံရသူတွေမဟုတ်ဘဲအဲ့ဒီထက်မှလူကုန်ကူရောင်းစားခံရသူတွေအဖြစ်ဟန်ဆောင်ထားတဲ့ကိုပိုင်အဖြစ်ကျူးလွန်သူတွေပါဝင်နိုင်တဲ့အကြောင်းထိုင်းရတပ်ဖွဲ့ကပြောဆိုထားပါတယ်
ဂျာမနီသမ္မတဖရန့်ဝေါ်တာစမိုင်းမိုင်ယာကလူအုပ်ကိုကားနဲ့ဝင်ရောက်တိုက်ခတ်ခဲ့တဲ့နေရာမှာအဖြူရောင်နှင်းစီတွင်လာရောက်ချထားပါတယ်။မြူနစ်မြို့ကန်တွေဝန်းနေတဲ့အထိတ်မက်အနေနဲ့ဖျောင်းနိုင်ထွန်ပန်းဝင်တွေလာရောက်ချထားတဲ့နေရာမှာဘရာဗီယာပြည်နယ်ဝန်ကြီးချုပ်မြူနစ်မြို့တော်ဝန်တို့နဲ့အတူသမ္မတကဒီကနေ့ဖေဖော်ဝါရီလ14ရက်တောက်ကြနေ့မှာလာရောက်ခဲ့တာဖြစ်ပါတယ်ရှင်။